မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းတိုင်းလီလိုက်စီစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယအန်ဒီပါတီရဲ့တိုင်းသားရေးဆိုင်ရာမူဝါဒကိစ္စပါ။အာနာယအန်ဒီပါတီကဒီမကြခင်ရပိုင်းကပဲတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းပါရစေ။အန်ဒီပါတီအနေနဲ့ဒီရှမ်းလိုရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုနောက်ပိုင်းမှာကျလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့ဒီလာမယ့်အခုနှစ်ပေါ့နော်2020ရွေးကောက်ပွဲမှာအတော်လေးကိုခဲ့ခဲ့ရှင်ပြန်ရမယ့်အချိန်မျိုးမှာဒီလိုမျိုးဘဟုတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တာပါဒါကြောင့်မလို့ဒီ NLD ပါတီရဲ့ဒီတိုင်းသားရေးရာမူဝါဒနဲ့ပတ်သက်လို့ကျွန်တော်တို့ခုစီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမလူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေရာချုပ်ဖြစ်ပါတယ်ဦးသက်စင်ပါနောက်တူကတော့ဒီနိုင်ငံရေးလေလာသုံးသပ်သူလည်းဖြစ်ပါတယ်ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားကြီးလည်းဖြစ်ပါတယ်အရင်ပြည်သူ့ဆွတ်တော်ကုစလေဟောင်းလည်းဖြစ်ပါတယ်ဦးရဲထွန်းဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေလိုက်ပေါ်မှာရှိပါတယ်ကျွန်တော်ကိုသက်စင်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုသက်စင်ကြားရမယ်ထင်ပါတယ်ခင်ဗျကျွန်တော်အရင်ဆုံးပေါ့ဒီ NLD ပါတီကခုနကမကြခင်ရပ်ပိုင်းကပဲကိုသက်စင်တို့တွေ့ပြမှာပါဒီဘူတိုင်းသားကြီးကကော်မတီဆိုပြီးဖွဲ့လိုက်ပါတယ်ဆိုလိုတာကဒီလာမယ့်2020ရွေးကောက်ပွဲအတွက်အခင်းကျင်းအတွက်ပြင်ဆင်ကောင်းလဲပြင်ဆင်နဲ့လက္ခဏာဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်တာတွေလည်းရှိပါတယ်ခင်ဗျအဲ့တော့လက်ရှိတိုင်းသားတွေနဲ့အခုလိုမျိုးတကယ်တမ်းပြော NLD အားနဲ့ပါတီနဲ့ဒီဟိုလုံးနဲ့ကမတူဘဲနဲ့ပို့ပြီးတော့ကွဲလဲလဲတွေဖြစ်လာတဲ့အချိန်မှာဒီတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့လိုက်တာကတကယ်ပဲ NLD ပါတီအတွက်တိုင်းသားတွေရဲ့ထောက်ခံမှုတိုင်းသားနယ်ပယ်ရဲ့ထောက်ခံမှုရလာမယ်လို့ထင်ပါလားခင်ဗျအရင်ဆုံးမေးချင်ပါတယ်
ဟုတ်ခင်ဗျာအရင်ဆုံးကျွန်တော်ပြောချင်တာကတော့ဒီတဲ့ကျွန်တော်တို့ဒီ NLD ပါတီပေါ့နော် NLD ပါတီရဲ့ဖက်ကင်အောက်မှာ66နှစ်နောက်ပိုင်းအစပြီးတော့ဒီတိုင်းသားတွေကကျွန်တော်တို့ဒီလိုကျွန်တော်ပေါ့နော်အကောင်သားစုကြည့်ဦးဆောင်တဲ့ဒီတော့1990မတိုင်ခင်ရွေးကောက်ပွဲမတိုင်ခင်မှာပါတီဖွဲ့တွေရတဲ့ဒီပါတီကိုဝင်ရခဲ့တာပါ။ဒါကျွန်တော်တို့တိုင်းရင်းသားတွေနဲ့အဲ NLD ပါတီကပူးပေါင်းပြီးတော့ဆက်ရအောင်ဆင်းဆက်ရအောင်ဆက်နေကိုပေါ့နော်။ဒီတိုင်ချုံညောင်းလုပ်ခဲ့တုံးမယ်ဆိုပြီးတော့သူကဥတည်ခဲ့ပါတယ်။ဥတည်ခဲ့ပြီးအဲ့ရနောက်ပိုင်းမှာတော့ကျွန်တော်2015ရွေးကောက်ပွဲမှာ NLD ပါတီကတိုင်းတိုင်းနဲ့ဆက်ဆံရေးအဲ့နောက်ပိုင်းမှာတိုင်းတိုင်းဆက်ဆံရေးကဟိုပြားခဲ့တာပေါ့နော်။အဓိကပြောရလို့ရှိရင်တော့ကျွန်တော်တို့ဒီရှမ်းပြည်နယ်မှာရှမ်းပြည်နယ်အစိုးရဖွဲ့စည်းနေပတ်သက်ပြီးတော့တော့ကောင်းနောက်တစ်ခုကရခိုင်ပြည်နယ်မှာလည်းအလိုပဲပေါ့နော်ရခိုင်ပြည်နယ်အစိုးရဖွဲ့စည်းနေတော့တော့ကောင်းတိုင်းတိုင်းမအောင်မြင်ပဲနဲ့တိုင်းတိုင်းမရှိပဲနဲ့တစ်ဖက်သက်အစိုးရဖွဲ့စည်းကကြောင့်အဲ့ရနေပြောထပ်တိုင်းပြားခဲ့တာပေါ့ဥပမာဖုန်းချင်းနေကြရမယ်ဆိုလို့ရှိရင်တော့အဲ့ဒီပါတီကဒီတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီနှစ်2020ရွေးကောက်ပွဲမှာတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုနေပါတော့မဆန်းနိုင်နေမှာတိုင်းတိုင်းပြီးတော့လောက်ကံဘူးအစီအစဉ်မရှိဘူးဆိုပြီးတော့အနေဒီပါတီကောင်းဆိုင်ချစ်ဖို့ကိုပြောခဲ့ပါတယ်။အဲ့ပြောပြီးရင်တော့ဘာသိမကြဘူး။ဒီတိုင်းသားနေပတ်သက်ပြီးတော့ဒီတိုင်းသားဒီကြီးကကွန်ပီဖွဲ့တယ်ဆိုတော့ပြောရလို့ရှင်တော့ဗျာတကယ်တမ်းလုတ်တင်တာကတိုင်းသားတွေနဲ့မဟာမိတ်တကယ်တမ်းပြောရရင်တော့1990ခုနှစ်ကရစပြီးတော့တိုင်းသားနဲ့မဟာမိတ်ဆက်ခဲ့တယ်။အဲ့ဒီမဟာမိတ်ကိုဆက်ပြီးတော့ဟိုအကောင့်ထဲပေါ်သွားမယ်မဟာမိတ်များများကောင်းတဲ့ပေါ်သွားလာတယ်လေကျွန်တော်တို့ကကျွန်တော်လက်ရှိရှိနေတဲ့ဟိုနေပေါ့နော်ဒီဒီနောက်ရှိချိန်ဥပဒေမှာဟိုလည်းကျွန်တော်ပြင်ဆင်မှုအခွင့်အရေးရလာနိုင်တယ်ကျွန်တော်လူချင်းတွေတူတူပြုံးလူချင်းတွေစစ်အာဏာရှင်စနစ်နဲ့ထုတ်ရင်းနိုင်မှာပေါ့ဘာလို့မဟုတ်ဘဲနဲ့တိုင်းသားတွေကိုပြစ်တယ်ပြီးတော့တကူတော်ပွားမယ်ဆိုလို့ရှင်တော့ဒါမဖြစ်နိုင်ဘူးနောက်တစ်ခုကတကူတော်ပွားဖို့လည်းဒီအမင်းမှာရုပ်ခောက်ပွဲမှာတကူတော်ပွားဖို့လည်းဆုံးဖြတ်ပြီးမှအခုလိုမျိုးတိုင်းသားကြီးကကွန်ပျူတာဆိုတာကဘာသိတယ်လဲဘာလို့ချင်တာလဲအဲ့ဒါဘာလို့ရလာမလဲဆိုတော့ကျွန်တော်ဆုံးဖြတ်ရမှာပါကျွန်တော်တော့တိတ်မထင်ဘူးက
ဟုတ်ကဲ့လက်ရှိ NLD ကသွားနေတဲ့ဒီ policy မူဝါဒတွေနဲ့ပတ်သက်လို့ပေါ့နော်အထူးပြီးရွေးကောက်ပွဲမှာပတ်သက်ပြီးတော့တိုင်းသားရင်းနဲ့ညှိနှိုင်းလာစုတော့သတင်းဌာနတွေကမေးမြန်းတဲ့ခါမှာတော့ဒေါက်တာမြင့်ညွတ်ကဒါကဒီကော်မတီကဒါတိုင်းသားရင်းနဲ့ရွေးကောက်ပွဲမှာညှိဖို့တော့မဟုတ်ဘူးပေါ့နော်အဓိကတော့တိုင်းသားရေးရာနဲ့ပတ်သက်ပြီးဆောင်ရွက်ဖို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့တကယ်ပဲ NLD ပါတီရဲ့မူဝါဒတွေမှာတိုင်းသားရေးရာတိုင်းသားကျိုးစည်းဝါးတွေနဲ့ပတ်သက်ပြီးတော့ဆောင်ကျဉ်ပေးနိုင်တဲ့မူဝါဒမျိုးတွေရောရှိပါလား
အဲဆောက်ရတော့ဗျာသူရဲ့ဒီပေါ် NLD ပါတီဟိုဘာလဲ2015ရွေးကောက်ပွဲဝင်တဲ့အချိန်ကစပြီးတော့ဒီနေ့အချိန်ထိတိုင်းသားနေနဲ့ပတ်သက်တဲ့နော်ဟိုအိမ်တိုင်းမှုဆောင်ရွက်မှုကြာတုံးပြာမရှိခဲ့ပါဘူးအဓိကအမောင်တို့အဓိကအပြင်ပြောရမယ်ဆိုလို့ရှင်တော့2018အချိန်ကဥပဒေပြင်ဆင်ရေးဆိုရဲအဲကွန်ပီဖွဲ့တယ်55ကွန်ပီရနေပြီးတော့တင်နဲ့နော်ဒီလိုဖွဲ့စည်းအောင်လည်းပေါ့ပြင်ဆင်ရေးအချိန်ကဥပဒေပြင်ဆင်ရေးဒီပြည်စီမူရီမှာဆိုရင်အနေဒီဘက်ကဒီမဲ့မူရီမှာတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ဒီအဆော့ချရေးဆိုတဲ့ဟာကိုလုံးဝမတွေ့ကြရပဲနဲ့တိုင်းရင်းသားတွေကတင်သွင်းတဲ့ဟိုနေမော်တော့ဟိုနေဆက်နယ်ဒီဘက်ကတင်သွင်းတဲ့ဒီအဆက်လက်တွေကလည်းဟိုတော့ဒီဟိုတိုင်းရင်းသားမင်းမီတွေမှာ တိုင်းတိုင်းနဲ့ပတ်သက်ပြီး decentralized life လို့ခေါ်တောင်းဆိုရတာရှိပါတယ်။ဒါကပြောလို့ရှိရင်တော့ Kennedy Party နဲ့အဲ့ဒီအဆောက်အအုံမှာသဘောတူတဲ့လူဆောင်အချင်းချင်းတောင်းဆိုတာမရှိသေးပါဘူး။ဒါကြောင့်မို့တိုင်းတိုင်းကြီးကလည်းပတ်သက်လို့ရှိရင် Kennedy မှာလို့ပေါ့ဒီနိုင်မှုမဟာမိတ်ဆက်ဆက်လက်တွဲမှုဆိုတဲ့အယူဆကဥတည်ပြီးအတွေ့ရသေးပါဘူးဗျ
။ကျွန်တော်တဆက်သေးမီးလို့ကဒီ Federal အယူဆပေါ့နော် Federal ပြောင်းစုယူဆ Energy Party ကဖွဲ့စည်းစဉ်တွေကခုတတိ Federal ပြောင်းစုစုရဲ့အယူဆကိုပြောနေစိုးနေလက်ကင်ထားတော့မှာပဲတကယ်လက်တွေ့ဆောင်ရချက်မှာဘယ်လိုမြင်ပါလဲ
။ဟုတ်ကဲ့ Federal လုံးမဲ့ solution တော့ Federal လုံးမဲ့ solution တော့တိုင်းရင်းသားကျွန်တော်လည်းလည်းပြောနေပါကျွန်တော်လည်းရေးလည်းရေးနေပါလေ။ဥပမာ Federal လုံးမဲ့ solution တော့ Federal ဆိုတော့ကဥပမာဒီရင်းစပေါ့ဗျာ။ဒီရင်းစဆိုတော့ကပါကြောင့်ဖြစ်လေပါကြောင့်ဖြစ်လေဆိုလို့ရှိရင်တော့ဆော့ဝဲဟိုဘူဂျောင်းဆန်းဘူဂျောင်းဆန်းကနေပြီးတော့ပြင်လို့ဆော့တော့ကြဆော့ဝဲနိုင်ငံထုတ်ပြောင်းမယ်လို့ပြောတယ်။ဒါပေမဲ့ဘူဂျောင်းဆန်းကြောက်ဆုံးပြီးတဲ့ခါလုံချန်ဆန်းပြီးရင်တော့ဘယ်မှာအစိုးရဆက်ဆက်ကဆော့ဝဲဘူဂျောင်းဆန်းကဂရီကိုပြုခဲ့တဲ့တိုင်းတိုင်းနဲ့ဂရီကိုပြုခဲ့တဲ့ဆော့ဝဲပြောင်းစုကိုဆက်ပြီးအကောင့်တွေပေါ်တက်ကွက်ခဲ့တဲ့အကြောင်းမလို့ဒီဆော့ဝဲပြောင်းစုကမဖြစ်လာခဲ့ဘူး။ဒါကြောင့်မို့ဆက်ဖြစ်ခဲ့တယ်။ဒီလိုဆိုဒီလိုဆက်ကလည်းနှစ်ခွန်းဆက်ကြောင်းနေပြီ။ဒါပေမဲ့အခုအချိန်ထိလည်းအနေပြုအစိုးရကနေပြီးတော့သူအာဏာရလာတယ်ဖောင်းရှစ်ကြောင့်ပဲဘလိုပဲဟိုကာကွယ်ရေးပြောဖောင်းရှစ်အခြေခံဥပဒေဘောင်တွင်းမှာကဆက်ဆက်ပြောင်းစုကိုသွားလို့ရနိုင်တဲ့အထူးသောအချက်လက်တွေကိုစော့ဆပြီးလို့ရနိုင်တယ်ဒါနဲ့အဲ့လိုစော့ဆကူလည်းအမေရိကန်ပါတီအခုချိန်ထိဘလိုဖောင်းခဲ့သေးဘူးအဲ့ဒါကိုလည်းပြက်ကွက်တယ်အခုချိန်ထိပြက်ကွက်နေတော့မှာ
ပဲဟုတ်ကဲ့ခင်ဗျာကုသစီရင်ဒီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ်ဦးရထွန်းကျွန်တော်ဖိတ်ခေါ်ကြပါလိမ့်ရှမ်းပြည်တင်ကနိုင်ငံတော်ကြီးဦးတည်ရထွန်းညီမအကြီးလေးကတုံ့တက်သူလည်းဖြစ်ပါလိမ့်ဦးရထွန်းကျွန်တော်ခုနကရေစုံမေးလို့တာကတော့ခုနကကုသစီရင်ကိုလည်းမေးခဲ့ပါပြီလက်ရှိ NLD ကလုံနေတဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်လို့ခင်ဗျာရှမ်းတိုင်းသားဘက်ကခေါင်းဆောင်တူအနေနဲ့ပေါ့နော်ဦးရထွန်းဘယ်လိုမြင်လဲခင်ဗျာတကယ်ပဲတိုင်းသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်တဲ့မူဝါဒတွေပါလား
အခုနောက်ဆုံးသူတို့ဆန်းလိုက်တဲ့ခြေလမ်းကတော့2020ရွေးကောက်ပွဲလီးလာတဲ့အခါမှာဒီနယ်တွေမှာသူတို့ရွေးကောက်ပွဲရလတ်ပေါ့ရွေးကောက်ပွဲရလတ်တွေအခြေမလှနိုင်ဘူးဒီထောက်ခံမှုတွေရော့ကျသွားလိမ့်မယ်ဆိုတာသေချာလာလို့ပေါ့နော်သေချာလာတဲ့အခါကျတော့ဒါကိုကုစားဖို့အနေနဲ့အဲသူတို့ရုံးစာကိုဖုတ်ပြီးတိုက်ဖွက်လိုက်တယ်လို့ထင်ပါတယ်အမှန်ကတော့ဒီတိုင်းသားအရေးကအစောကတည်းကသူတို့ကဓာရီဖွဲ့ပြီးပြီးတော့ဟိုဒီအာဏာမရခင်ကတည်းကသတိကြကြိုတင်ပြင်ဆင်ထားရမယ့်ကိစ္စတွေဖြစ်ပါတယ်အခုကျမှဒီလိုလုပ်လိုက်တဲ့ဟာကတော့ကျွန်တော်အနေနဲ့တုံ့ပြန်ရမယ်ဆိုလို့ရှိရင်သူတို့ဒီအာဏာရပြီးတော့၄နှစ်လောက်ဖြတ်တန်းလာခဲ့တဲ့အတော်အတွင်းမှာဒီတိုင်းသားအရေးကိစ္စတွေကိုလက်လျှူရှိခဲ့တဲ့အတွက်အမှားတချို့လည်းပြုလုံခဲ့တာတွေရှိခဲ့တဲ့အတွက်ကြောင့်မလို့ဒါကတော့ဟိုတကယ်ရေတွန်းဖြစ်သွားလိမ့်မယ်လို့ထင်တယ်ပြောကြညာကတော့ဒီကုစားချက်ကြောင့်2020မှာဒီနယ်တွေမှာအခြေအနေကပိုပြီးတော့ကောင်းလာနိုင်တယ်လို့ကျွန်တော်တော့မထင်ပါဘူးဗျ
ဟုတ်ကဲ့လက်ရှိ NLD ကပြောနေတဲ့ခုနဖရမူဝါဒနဲ့ပတ်သက်လို့ပေါ့နော် FR ပြောင်းစုနဲ့ပတ်သက်လို့ NLD ကတောက်လျှောက်ပြောသလိုဒီနေ့တည်းလည်း FR ပြောင်းစုတိဆောက်ရေးဆိုတာကိုသူတို့ရဲ့ဒီဟိုပါတီမူဝါဒလေးတက်မှာချမှတ်ထားတာတွေတွေ့ရပါတယ်ခင်ဗျာအဲ့တော့တကယ်ပဲဒီဖရမူဝါဒနဲ့ပတ်သက်လို့တိုင်းသားတွေလက်ခံနိုင်ရလား
သူတို့ကတောက်လျှောက်ပြောနေကြတာရှိတယ်ကျွန်တော်တို့နိုင်ငံမှာဖက်ဒရယ်စနစ်နဲ့တွားမှရမယ်တိုင်းရင်းသားတွေဖက်ဒရယ်အခွင့်အရေးပေးရမယ်ဆိုတဲ့ဥစ္စာကိုဒီမှာဒီမှာဒီအခုဒီနောက်ပိုင်းပေါ့လေ88ရေးထင်းနောက်ပိုင်းပါတီရေးစထောင်လာပြီးကြတဲ့ကသူတို့အရင်ဆုံးပြောတာလို့သူတို့အဲ့လိုပြောပါတယ်ဒါပေမဲ့ကျွန်တော်သိရသလားသူတို့ကကြိုတင်ပြီးတော့ဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းထဲမှာကလည်းစွတ်တော်တရားတွေသူတို့ဟိုဆွဲထားတာမျိုးတွေ့ရကြရတယ်။အဲ့တော့တကယ်ကဖက်ဒရယ်စနစ်မှာကစွတ်တော်ကနှစ်ရက်ရှိရမယ်ပေါ့နော်။အဲ့တော့ဒီအမည်များကိုသာပြိနိုင်တဲ့ဒီအခက်စွတ်တော်ဆိုတာလည်းပါရမယ်ဆိုတဲ့အခြေခံမျိုးတရားရှိတယ်။ဆိုတော့အဲ့ဒီအခြေခံသူတို့ရဲ့အခြေခံဥပဒေကိုတော့မူကြမ်းကိုတော့ကျွန်တော်ပြန်ချတော့ဖတ်မကြည့်ရသေးဘူး။သို့တော့အာဏာရပြီးတဲ့နောက်ပိုင်းမှာသူတို့ဒီဖက်ဒရယ်စနစ်ကိုတကယ်လိုလားပါတယ်တကယ်သဘောပေါက်ပါတယ်ဆိုသူတို့လုံနိုင်တဲ့ကိစ္စတွေအများကြီးရှိတယ်ဥပမာခုနကကိုတန်းစင်ပြောသွားတယ်လို့ကျွန်တော်ရှမ်းပြည်နယ်တို့ရခိုင်ပြည်နယ်တို့မှာဝင်ကြီးချုပ်ကိုဝင်ကြီးချုပ်လောင်းကိုသမရရေးတဲ့အခါမှာအဲ့ဒီမှာအင်အားကြီးပြည်နယ်မှာပြည်နယ်တော်တော်မှာအနိုင်ရတဲ့တိုင်းရင်းသားပါတီတွေကတရားရောက်ကိုသူရေးဖို့အတွက်အဲတပ်ဆိုင်ရာပါတီနဲ့တပ်ဆိုင်ရာတိုင်းရင်းသားပါတီနဲ့ညှိနှိုင်းပြီးတော့ရည်လို့ရတယ်ဒါသမရရဲ့လုပ်ပိုင်ခွင့်ဖြစ်တာ哦 ်ဆော့ဒါဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အတိုင်းအတာတွေကိုဖတ်တယ်ဆိုနေသူ့ဒေတာတွေမှာသူ့အုပ်ချုပ်ပိုင်ခွင့်ကိုခွင့်ပြုရယ်ခွင့်ပြုခြင်းနဲ့စိတ်ဆန္ဒရှိတယ်ဆိုတာပေါ်ပြရာရောက်တာပေါ့အဲ့ဒီဟာလည်းသူတို့မလုပ်ခဲ့ဘူးနောက်တစ်ခါကျွန်တော်တို့ဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာလည်းဒီမြန်မာနိုင်ငံလွတ်တော်အဖွဲ့ဥပဒေဆိုပြီးတော့ကျွန်တော်တို့ဘိုလ်ချုပ်ကန်ဟုတ်ဟိုဟိုပို့ပြီးတော့ဟိုချင်ရှားနေတဲ့အဲဒီဒီဥပဒေပြတ်ထားနေအဲ့ဒီမှာဘာပါလဲဆိုရင်သတ္တောအဖွဲ့ထဲမှာကျွန်တော်တို့တက်ဆိုင်ရာတန်းဒေတာကြီးပြည်နယ်ကသတ္တောဥက္ခရာတွေကအဖွဲ့ဝင်ဖြစ်နေပါရပြီးတဲ့အခါကျတော့သူတို့ညှိနှိုင်းထားတဲ့ဆောင်ရွက်ချက်တွေကိုအကောင့်ထဲပေါ်ရမယ်ဆိုပြီးတော့ရေးဆွဲထားတယ်နောက်တစ်ခါဒီညှိနှိုင်းဆောင်ရွက်ချက်တွေကိုဆောင်ရွက်ပြည်ပြည်တောင်းကိုသတ္တောအဖွဲ့ကိုပြန်အစဉ်ခံရမယ်ဆိုတာမျိုးပေါ့လေဒါတွေကကျွန်တော်ဖက်ဒရယ်စနစ်ကိုနားမလည်တာလားအဲတမန်မို့နားလေတော်လဲမပေးချင်တာလားဘိုးချုပ်ကန်ချင်တာလားလို့တံပြားကြည့်ကြရတယ်ဖြစ်လာတာပေါ့
ဟုတ်တယ်
နောက်တစ်ခုကကျွန်တော်တို့ဒီဒီနေရာဥပဒေပေါ့နော်ဒီလွတ်ညီလပ် DI စီမံခံခွဲတဲ့ပြင်ဆင်တဲ့ဥပဒေကိုလည်းသူတို့ဒီ2018ခုစက်တင်ဘာ17ရက်နေ့ကပြဋ္ဌာန်းလိုက်တယ်အဲ့ဒီမှာဆိုလို့ရှိရင်လည်းပြည်နယ်တွေမှာကကျွန်တော်တို့ဒီမြေတော်တော်များများကအခုလက်ရှိလုပ်နေကြတယ်သို့တော့မြေစည်ရင်ဌာနမှာကမြေလွတ်မြေလတ်နေရာရဲ့အဖြစ်နဲ့ပဲသင်ရင်းကပေါက်မှာဘာကြောင့်ဆိုတဲ့အခါကျတော့ဒီပလာတွေကမငင်းကြတဲ့အခါကျတော့ဘယ်မြေတိုင်းရှိဘယ်ဝန်ထမ်းမှမသွားနိုင်တဲ့ဒေသတွေကလက်တွေ့မှာမြေပြင်မှာကတောင်ပြေကလုံးလုံးနေကြတာအဲ့ဒါတွေလည်းကျွန်တော်တို့ဒီဒီအရာတွေကိုသတ်မှတ်ထားတဲ့ရဲ့အတွင်းမှာအာဒီမြေလွတ်မြေလတ်မြေရိုင်းဒုတ်ပိုင်ခွင့်ပြုပါလို့ဒီဟာမတင်လို့ရှိရင်ပေါ့နော်အထက်ကိုမတင်လို့ရှိရင်ဒါကဝင်ရောက်ကျူးကျော်လုပ်ကင်တယ်လို့သတ်မှတ်မယ်ဆိုပြီးတော့အဲထောင်တန်းနှစ်နှစ်တာမမို့ဇန်ဝင်5သိန်းအချမှတ်မယ်ဆိုပြီးတော့အဲ့လိုဥပဒေပြဋ္ဌာန်းလိုက်တာရှိတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရှိရင်လည်းဆိုင်းလာဒေတာတွေမှာတော်တော်လေးမပြေမနှက်ဖြစ်တယ်ပေါ့လေဒီအထူးသဖြင့်ဒီနယ်တွေမှာများပါတယ်ဒီစိတ်ကြရတယ်နော်အဲ့တော့ဆိုလိုချင်တာကအဲ့ဒီအချက်လက်တွေထောက်ပြီးတဲ့အခါကျတော့တိုင်းလာနိုင်ငံရေးပါတီတွေက NLD ဖက်ဒရယ်စနစ်ကိုကောင်းစွာနားမလည်ဘူးသို့တိမဟုတ်နားလည်တယ်ဆိုရင်လည်းအဲပြည်ထောင်တဲ့ဒီတိုင်းလာဒေသတွေကိုဒီဖက်ဒရယ်အခွင့်အရေးတွေပြည်ထောင်တဲ့ဌာနမရှိဘူးလို့အဲ့ဒီလိုတုံ့ပြန်ကြပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးပါဦးတက်စင်တဲ့ဦးရထွန်းဒီ live ပေါ်မှာခဏနေပြီးပါဦးခင်ဗျတော့ရှင်တွေကျွန်တော်လှည့်ပေးကြပါလိမ့်ကိုလှမောင်ရှိပါတယ်ခင်ဗျအမေရိကန်ပြည်ထောင်စုကကိုလှမောင်တုံ့တက်စင်နေမြင်မြင်လို့ရပါတယ်
ဟုတ်ကဲ့ပါဗျာကျေးဇူးအများကြီးတင်ပါတယ် NLD အခုဖွဲ့လိုက်တဲ့အပေါ်မှာဟိုစကားပြောသွားတဲ့အမြင်တွေရောကျွန်တော်ကြားရတဲ့အမြင်တွေရောရဆိုရင်တော့ဟိုတက်လို့ဖြစ်နေတာပါဗျာ။ဘာဖြစ်လို့လဲဆိုတော့ဟိုဒေါက်တာစုကြည်ဦးဆောင်တဲ့ပါတီဖြစ်တဲ့ကြောင့်တိုင်းသာပါတီလို့မမြင်ပါဘူး။ဦးဒုသမရပဲဖြစ်ဖြစ်ဟလားဟိုမန်ဝန်ခံတယ်လို့ဖြစ်ဖြစ်ဘဒုပဲဖြစ်တိုင်းဝန်တွေလို့မဖြစ်တိုင်းသာလို့မမြင်ကြတော့ပါဘူး။အဲ့ဒါကတော့ပြဿနာတစ်ခုပေါ့။နောက်တစ်ခုက NLD မှာရှိနေတာ NLD ကစကားဟိုပြောရတဲ့သူတွေလည်းသင်ပြီးသွားပါပြီ NLD ကပူပေါင်းဆောင်ရွက်ဖို့မမြင်ဘူးပေါ့နော်အလားအလာအခုမမြင်သေးဘူးပေါ့ကျွန်တော်အနေနဲ့ကတော့ NLD ကိုပူပေါင်းဆောင်ရွက်စေချင်တယ်ဘာကြောင့်လဲဆိုတော့90နောက်ပိုင်း90မှာလဲဒီလိုပဲသမားမိဖွဲ့ပြီးတော့ပါတီတွေကိုရှောင်ပေးတာမျိုးလုပ်ခဲ့တယ်အခုပြည်ခိုင်ပြောရတဲ့အဲ့တိုင်လုပ်နေပါတယ်အဲ့တော့ NLD ပြဿနာတစ်ခုက NLD ကဥမာငေါင်းချိုးလို့နေရာပဲကြည့်ပြဥထွန်းထွန်းဟဲ့ပြိုင်မယ်ဆိုရင်ဥမာဥရထွန်းလည်းရှိနေတယ်ဗျာကြားပြီးကိုရှောင်ပေးမလားဟလာကျွန်တော်တို့ဟိုကြားကောင်းအောင်ရှောင်ပေးမလားဆိုတဲ့ပြဿနာလည်း NLD မှာရှိပါတယ်တိုင်းသားတွေအနေနဲ့ကလည်းဟော NLD နဲ့ပဲမဟာမိတ်ဖွဲ့ကျင်မှာပေါ့ဒီခါချိုးနဲ့မဟာမိတ်ဖွဲ့ကျင်မယ်လို့ကျွန်တော်သိမှတင်ပါဘူးအဲ့တော့အခုပြဿနာကတော့ NLD အနေနဲ့တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့တချို့ဒေတာတွေမှာရှောင်ပြီးတော့ဟာယူကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့တင့်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကုလားမောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူဖိတ်ခေါ်ကျင်ပါလေဦးချင်းဦးချင်းမြင့်ဆွေးနွေးလို့ရပါတယ်ခင်ဗျာမေးမြန်းလို့ရပါတယ်တို့ပေါ့
ဟုတ်ကဲ့ကျွန်တော်တို့ဟုတ်ဆေးအနာရှင်စနစ်ကိုဆေးအရင်အနည်းနဲ့ပုတ်ထုတ်နေတဲ့ကာလမှာကျွန်တော်တို့တိုင်းသားပါတီကျွန်တော်တို့ဒီမိုကရေစီခေါင်းဆောင်မှာကြီးခဲ့ရကျွန်တော်တို့ဆေးအနာရှင်ကိုဘုံညာလူလို့သဘောထားခဲ့တယ်သူတို့အချင်းချင်းကိုမဟာမိတ်လို့သဘောထားခဲ့တယ်တကယ်တမ်းနေဒီပါတီကဥဆောင်ပြီးတော့ကျွန်တော်တို့ပြည့်ပြည့်စုံစုံအနိုင်ရတဲ့အခါတကယ်တမ်းပုတ်ထုတ်တဲ့အခါကျတော့တခြားကျွန်တော်တို့မဟာမိတ်လို့ပြောခဲ့တဲ့ပါတီတွေကအားမလို့အားမရရှိတာကြီးဖြစ်ခဲ့ပါတယ်ဒါလည်းတဘာဝကြပါတယ်ကျွန်တော်တို့ဟိုဆိုပါတော့ညာချင်းတော့ကျွန်တော်တို့ဒီနေ့ဒီဆက်အနာရှင်စနစ်ကရှိပါသေးတယ်။ဒါ우လဲကျွန်တော်တို့ကဘုံညာလူလို့ပြန်မောင်းလေးနဲ့ပြောလို့မရပါဘူး။အဲ့တော့ကျွန်တော်တို့ကအနူနီးနဲ့တိုက်နေရတဲ့အချိန်မှာကျွန်တော်မဟာမိတ်ဆိုတာကြီးကလည်းတကယ်တော့ NLD ရဲ့ကျွန်တော်တို့ဟိုဘက်မှာ NLD ရဲ့ ပါဠိဘက်မှာလည်းကျွန်တော်တို့မဟာမိတ်တွေကငိုလို့ပဲရှိပါတယ်ဒါပေမဲ့အမလို့အမရဖြစ်ကြတာတော့တဘာဝကြပါတယ်ပါတီကလည်းအနေဒီပါတီကလည်းသူ့ပါတီတန့်ရှင်းရေးအတွက်လည်းလုပ်နေရပါတယ်ကျွန်တော်တို့နိုင်ငံရေးကိုလည်းရှေ့ဆက်သွားနေရပါတယ်အထောက်အချီကိုလည်းစူးစမ်းနေရတဲ့အချိန်ကမှဒါရီကကျွန်တော်တို့တဘာဝကြတယ်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျာဥချင်းမြင့်အမြင်ဖြစ်ပါလေခင်ဗျာနောက်ထပ်သရရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါလေကိုစိုးဝီမင်းမြဆွေးနွေးလို့ရပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မင်းမြချင်ပါလေစင်တိုင်းဆွေးနွေးတဲ့ပုဂ္ဂိုလ်တွေ
ဟုတ်ကဲ့
ကျွန်တော်တို့ဟုတ်ကဲ့ဒီတိုင်းရင်းသားဆိုတဲ့ဒီဝေါ်ဟာရစကားလုံးကဒီအချင်းကစပေါ်လာတယ်ဆိုတော့ကျွန်တော်ရှားလို့မပြေဘူးပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့အစောဆုံးကမိုင်းကျမ်းတွေဖြစ်တဲ့ဒီမှန်မှန်မှန်လန်းရစင်တွေလို့ရာသာတစ်ခုရေတော်ဘုံကျမ်းတွေရခိုင်ရာသီတွေကျမ်းတွေမှာတော့ဒီတိုင်းနာဆိုတဲ့စကားမရှိပါဘူး။ပြီးတော့ကျွန်တော်တို့ဒီရာသီဆက်ဆက်မှာဒီလူမျိုးစုနဲ့ပတ်သက်ပြီးတော့ဘာသက်သက်မှမရှိကြပါဘူး။ဥပမာရဟိုပကံမဆိုင်ကျက်စကားမြန်မာဝေသားကြီးရခိုင်နာပေါ်ကဒီကျက်စကားနဲ့ပြောမှဖြစ်တယ်။ပြီးတော့ကျွန်တော်တို့ဒီကုန်းပေါင်းနောက်ဆုံးဒီပြည်ပေါ်မြန်မာဆိုရင်ပြည့်ရဲ့နယ်တော်ကပြည်ပေါ်ဆိုရတဲ့ပြည်ဆန့်ကပြားပေါ့နော်။ဒီလိုဆိုကျွန်တော်တို့ဒီကုန်းပေါင်းတက်နဲ့မြန်မာတက်ပေါ့။အင်္ဂလိပ်မြန်မာဒုတိယစပွဲမှာဝတီကန်တိုက်ပွဲမှာအင်္ဂလိပ်တွေတက်ပြစ်သွားတာမှာတကယ်ရင်းဆိုင်တက်ခိုက်တက်ခဲ့တာကကျန်းစဝါရဲ့တက်ပြီးခါဒီလိုကြည့်ဟောအဲဝတီကန်လာပြီးပြောနေတယ်ဆိုတော့ကျွန်တော်တို့အကြောင်းလေးဒီစက်တိုင်းစက်တိုင်းကဒီတိုင်းနာပြက်တာပြီးပေါ်လာဒီမှာလူလိုက်ရကနေကိုကျော်အောင်ဆန်းအင်္ဂလန်သွားတဲ့အခါမှာတခါအဲကျန်းစဝါရကကျန်းစူကြလည်းမဟုတ်ဘူးဆိုတော့ဒီလမ်းစာမျိုးဒီလိုကြည့်အနာတိယာလေးမှာဒီဆယ်ဆယ်ကြောက်အဲ့ဒီကိုနဲ့ဆိုပြီးတော့ကိုလေးပြည်ခုမြန်မာပြည်ကြောင်းလဲဆိုကြောင်းပြည်ပြည်ကြောင်းလဲကာလာမာဒီတိုင်းနာပြက်ပနာဆိုတာကဒါပယောကတခုညာလားဆိုတာသိကြပြီးစီပါရော
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကျေးမာတယ်ကျွန်တော်လည်းတိုးတိုးလေးရင်ပြေးပြေးစီကျေးမာတယ်ဥရထုံးမဲ့ဖိတ်ခေါ်လိုက်ပါမယ်ခုနကနောက်ဆုံးမိတဲ့ကုစုဝေကမိသွားတယ်ဒီတိုင်းနာကိစ္စကသူတော့ချောင်းမြန်မာနိုင်ငံထဲမှာအကျက်တဲလို့ဖြစ်နေတော့ဒါကြီးကပယောကတခုလိုများဝင်နေလာတယ်ဥရထုံးအမြင်တိုးတိုးလေးရင်ပြေးပြေးစီကျေးမာတယ်
ပြောကတော့မဟုတ်ပါဘူးဒါဆိုမှမှကန်ကန်ချင်းတက်ပြီးတော့ဖြည့်ချင်းပေးဖို့ပဲယူကြည့်ပါတယ်ဒီမှာတော့နှစ်ဖက်ကနားလည်မှုတွေကအခုလက်ရှိတူညီတဲ့နားလည်မှုတော့မရှိကြသေးဘူးလို့ထင်ပါတယ်သို့တော့ဖက်ဒရယ်စနစ်ကိုသွားမှသာလဲဖက်ဒရယ်စနစ်ကိုတည်ဆောက်မှသာလဲဒီကြေညာဖြည့်ချင်းနိုင်မယ်ဆိုတဲ့အားကိုတော့ယူရအားဖြင့်ဒီ NLD ရောဒီခိုင်ဖြိုးရောတမတော်ရောတိုင်းရပါတီကြီးရောအဲ့ဒီပုံသဘောတူညီချက်တစ်ခုတော့ရရှိထားပြီလို့ကျွန်တော်နားလည်ယူကြည့်ရပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်သရရှင်တူဆွေးနွေးထားတဲ့ကိုလမောင်ဆွေးနွေးထားတဲ့ချက်တစ်ချက်ပါအဲ့ဒါတော့ဒီ NLD ပါတီကဒီသူတို့မှာတိုင်းသားခေါင်းဆောင်တွေလည်းရှိတယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကုသက်စီကိုကျွန်တော်မေးချင်ပါလေ NLD ပါတီကလည်းတောက်လျှောက်ပြောနေတာကပြောမယ်ဆိုရင်သူတို့ဟာဗမာပါတီမဟုတ်ဘူးပြောင်းစုတိုင်းသားတွေအလုံးကိုကုစားပြုတဲ့ပါတီဖြစ်တယ်သူတို့ကရှမ်းပြည်နယ်ရခိုင်ပြည်နယ်မှာသူတို့ရဲ့ဒီရှမ်းတိုင်းသားတွေရခိုင်တိုင်းသားတွေဒလူကုစဲတွေဒလူခေါင်းဆောင်တွေရှိတယ်ဆိုတာအမြဲပြောပါတယ်ပြောင်းစုပါတီဆိုတဲ့ဟာမျိုးတကယ်ပဲဟုတ်ပါလားကုသက်စီမြင်သိချင်ပါလေ
ကျွန်တော်ရဲ့အတွေ့အကြုံပြောလို့ရှိရင်ကျွန်တော်တို့ဒီလိုမျိုးပေါ့နော်ပါတီပါတီကနေပြီးတော့ကျွန်တော်မဆလာဖြစ်ပေါ့ဗျာမဆလာဖြစ်မှာဆိုလို့ရှိရင်မဆလာပါတီပေါ့ဗျာမဆလာပါတီကအဲ့လိုပဲကျွန်တော်တို့ဟိုတိုင်းသားဒီမျိုးစုတွေအများကြီးရနေပြီးတော့လူတွေကိုခေါင်းခေါက်ရွေးပြီးတော့သူတို့ပါတီဝင်လို့လုပ်ပြီးတော့အင်ဂျီပူပြီးတော့ကျွန်တော်တို့ပြည်အောင်စုရဲ့ခံစားရမှာတက်ပြီးတော့သူတို့အောင်ဝဲခံတာရှိပါတယ်ဒါတွေကပြောလို့ရှိရင်တော့ဒီလိုတိုင်းသားဒီမျိုးစုဘယ်သူဖြစ်ပေါ့ဗျာအဲ့ဒီရွေးကောက်ထားတဲ့သူတို့ဒီကောက်ထားတဲ့လူတွေကသူတို့ပါတီရဲ့ဝင်တာနဲ့သူတို့ပါတီကတိုင်းသားရဲ့အလုံးကိုစားပြီလို့ပြောလို့မရပါဘူး။ဒါကြောင့်လဲဆိုအခုလက်ရှိရှိနေတဲ့ပြဿနာကိုကြည့်ပါကျွန်တော်တို့ဟိုကျွန်တော်မွန်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာ၊ချောင်းတုံးကဖြစ်ခဲ့တဲ့ပြဿနာ၊အခုကြေရားပြည်နယ်မှာဖြစ်ခဲ့တဲ့ကျွန်တော်ဘလို့တို့ထုဖြစ်ခဲ့တဲ့ပြဿနာအဲ့ဒီပြဿနာတွေမှာ NLD ပါတီထဲမှာရှိနေတဲ့တိုင်းသားတွေဟာအဲ့ဒီတိုင်းသားဒေသတွေမှာဖြစ်ခဲ့တဲ့ပြဿနာတွေဘလို့ဖြစ်ရှင်းခဲ့ပါလဲ။တကယ်တော့ NLD ပါတီကစမှတ်ဆက်တဲ့မူဝါဒအရသာဖြစ်ရှင်းခဲ့ပြီးတော့အပြင်းစားပဲတိုင်းဟုတ်ကဲ့ရမှာဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖန်းစီရေးမှုဆောင်ရှားမှုတွေဖြစ်ခဲ့တယ်။အဲမုန်းကြီးနယ်မှာဆိုလို့ရှိရင်လည်းဒီလိုပဲတိုင်းသားတွေလူလားချက်ကိုဆန့်ကျင်ပြီးတော့ဒီကြောင်ကိုဘုကြောက်ဆန်းရဟဆိုပြီးတော့ပဲအမိပေးခဲ့တယ်။အဲ့လိုပဲကျွန်တော်တို့ခန့်ကြီးနယ်မှာဆိုလို့ရှိရင်ရခိုင်ပြည်သူတွေတုံးလူလားနေရခိုင်ပြည်သူတွေရဲ့လူလားချက်ဖြစ်တဲ့ရခိုင်ပြည်သူတွေရဲ့လူလားချက်ဖြစ်တဲ့ဒီအဖို့ရောက်ဖွဲ့စည်းမှုမပေးဘဲနဲ့ကျွန်တော်တို့ NLD ပါတီကနေပြီးတော့ တို့လူလာတဲ့ခေါင်းဆောင်တင်ပြီးတော့အစိုးရဖက်ဒါနဲ့ဒီနေ့အချိန်ထိရခိုင်ပြည်မှာဖြစ်နေတဲ့ပြဿနာတွေပတ်သက်ပြီးတော့ပြည်သူတော်မှာရခိုင်ရေးရရခိုင်နဲ့ပတ်သက်တဲ့ရခိုင်ကပြည်တော်ကိုယ်စီရရခိုင်ရေးဆိုင်နဲ့ပတ်သက်ပြီးတင်လို့ရှိရင်လည်းလည်းပေးစားခံရတယ်အဲ့လိုပဲစံပြည်နယ်မှာလည်းအဲ့လိုပဲအဲ့တော့ရခိုင်အဲ့ဒီပါတီမှာရှိနေတဲ့တိုင်းရင်းသားတွေဟာသူတို့တိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးဆိုတာရန်ချင်းရှားပါတယ်။ဒါကြောင့်မို့အဲ့ဒီပါတီဟာတိုင်းသားတွေအားလုံးကိုစားပြီးလို့ကျွန်တော်ပြောချင်
တယ်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်။10မိနစ်လောက်တော့ချိန်ရပါတယ်။ခုနဦးချင်းမြင့်ပြောသွားတဲ့ကိစ္စပါ။ဦးချင်းမြင့်ကပြောတာကတော့လက်ရှိမြန်မာနိုင်ငံခြေရင်းကစစ်တပ်အုပ်ချုပ်မှုကကြီးနေတော့မယ်တဲ့။အဲ့ဒီပါတီမှာလည်းပါတီထဲမှာသူရဲ့မဟာမိတ်တွေတော့ရှိတယ်။ဒါပေမဲ့မကျေနပ်မှုတွေကတော့ရှိနေရဆိုတာသူတို့နားလေတယ်။ဒါပေမဲ့တစ်ဖက်မှာအဲ့ဒီကိုနားလည်မှုပေးဖို့လိုတယ်။အခုဖြစ်နေတဲ့ကိစ္စတွေကသဘောကျကျဖြစ်နေတာပါဆိုပြီးတော့ပြောပါတယ်။ကိုသက်စင်လက်ခံပါလား။အဲ့ဒါနဲ့ပတ်သက်လို့
ဟုတ်ကျွန်တော်တို့က NLD ပါတီနားလည်ပါတယ်ဒါပေမဲ့ NLD ပါတီကတိုင်းရင်းသားကိုနားလည်ဖို့ပဲလိုပါတယ်။ဒါကြောင့်လဲဆိုရင်ဒီနိုင်ငံဟာတိုင်းရင်းသားတွေနဲ့ဗမာတွေပါဝင်တိုင်းရင်းသားလူမျိုးစုတွေအလုံးနဲ့ဖွဲ့စည်းထားတဲ့ကြည်အောင်မှုဖြစ်တဲ့အတွက်အားလုံးကဒဏ်မြည်သူရှိရပါမယ်။အားလုံးကတကယ်ကြောင့်ဒဏ်မြည်သူသဘောထားပါမယ်။အပြန်အလှန်နားလည်မှုရှိမှသာလဲကျွန်တော်ကညီညွတ်တဲ့မျိုးတဲ့ဒီမျိုးစုနိုင်ငံတော်ထူထောင်နေတာပါ။ဒါကြောင့်မို့လို့ကျွန်တော် NLD ပါတီတစ်ခုလေးကိုကျွန်တော်နားလည်မပြောမှလို့ပါ။ NLD ပါတီကလည်းတိုင်းသားတွေကနားလည်မပြောလို့လိုပါတယ်ကျွန်တော်ပြောချင်ပါ။
ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ Daily Live မှာပါဝင်ဆွေးနွေးပြီးတဲ့ဦးတက်စင်ဦးရဲ့ထွန်းနဲ့ကျန်တဲ့သွားချင်းအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော် Daily Live Season အချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်။ Daily Live Season ကိုတော့ဒီမှာပဲကျန်တော့ပြပါခင်ဗျာ။